ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲတောင်ရက်ကွက်ကနေတလုံးမှာလူကုန်မှုသမားတွေဖွဲ့ထားတဲ့ရိုဟင်ဂျာ23ဦးကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့ပါတယ်။မတင်ကြတဲ့အိမ်တလုံးထဲမှာအမျိုးသမီးတွေကလေးတွေပါတဲ့ရိုဟင်ဂျာတွေကိုဖမ်းမိတာနဲ့ပတ်သက်လို့ရောင်ကြည်ဦးလို့သမားအဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
။အဲရဲတွေကနေပြီးတော့ဒီမဲတောင်အနီးတစ်ဝိုက်မှာအဲ့ဒီမဲတောင်နန်းစုံတွေမဲတောင်ဒီစာရီထဲမှာအာဒီကားတွေနဲ့ပတ်နေတာတွေအခုခုဟိုရှာဖူးစစ်ဆေးနေရတဲ့ကားတွေကိုကျွန်တော်တွေ့ရတယ်တွေ့ရတယ်ပေါ့နော်အဲဒီစတရရနေပေါ့ပြောလို့စတမလားစတရရနေမနေ့ပိုင်းမှာကျွန်တော်တွေ့ရတယ်မိုးရွာနေတဲ့ချိန်ပါဘူးစတရရနေအာစနေရနေမှာကြတော့ဒါဒီမေတောင်ဘက်မှာရှိခဲ့တော့ခတ်ထားတဲ့အိတ်တွေမှာအဲဒီဥစားနေပြီးတော့ဟိုဒီလူပုံကူးတားအဖွဲ့တွေတောင်ရှိတဲ့ရဲတွေကနေပြီးတော့ဟောဒီကနေမတင်လာတာနေပြီးတော့စောင့်ကြည့်ရနေပြီးတော့ကျွန်တော်တို့ဒီတရားမှုဝင်ရောက်လာခဲ့ဝင်ကြအပေါ်လေ23မိသမီးနဲ့ကလေးတွေပါဝင်23ခုဖြတ်စီရမိတယ
်မြန်မာနိုင်ငံသားတဦးဖြစ်သူအသက်62နှစ်အရွယ်မိုဟာမက်ဆာလင်းကရိုဟင်ဂျာမျိုးသမီးနဲ့ကလေးတွေကိုထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားကိုပို့ဖို့အတွက်အိမ်ထဲမှာပိတ်လောင်ဖွက်ထားတာဖြစ်တယ်ဆိုပြီးမဲဆောက်ရဲစခန်းကထုတ်ပြန်ထားတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ဟာမက်ဆာလင်းဆိုတဲ့ဒီဝိဇာနဲ့မြန်မာတယောက်ကနေပြီးတော့အသက်62နှစ်အရွယ်ဝိဇာတယောက်ကနေပြီးတော့ထိုင်းနိုင်ငံတောင်ပိုင်းကိုဖြတ်ပြီးတော့ကိုင်ကြမိသမီးနဲ့ကလေးတွေပါဝင်23ခုလူရှားနိုင်ငံကိုပို့ဖို့လို့သူတို့ကဒီလိုမျိုးသတင်းရရှိထားတယ်ဆိုပြီးတော့ဒီလိုဖော်ပြထားတာရှိပါတယ်ရဲစခန်းကနေပေါ့လေဟုတ
်ထိုင်းနိုင်ငံထဲမှာဖမ်းပြီးတဲ့ရိုဟင်ဂျာတွေထဲမှာအမျိုးသမီး16ဦးအမျိုးသား4ဦးနဲ့ကလေး3ဦးတို့ပါဝင်ပါတယ်ပိတ်လောင်ထားတဲ့လူမောင်ခိုကူးနေသူမြန်မာနိုင်ငံသားမိုဟာမက်ဟာထိုင်းနိုင်ငံအတွင်းမှာလူမောင်ခိုလုပ်ငန်းတွေလုပ်ကန်နေသူတဦးဖြစ်ပါတယ်သူဟာထိုင်းတောင်ပိုင်းစုရထာနီတရားရုံးမှာဖမ်းရန်ထုတ်ခံထားရသူဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကပြောပါတယ်။နေမြေကန်မဲတောင်ရဲတပ်ဖွဲ့ကတော့မိုဟာမက်ဆာလင်းရဲ့အိမ်ကိုရဲအတံကြားကလေးကစောင့်ကြည့်နေတာဖြစ်ပြီးအိမ်တကားတော့ခတ်ထားပေမဲ့အတွင်းမှာတရားမဝင်မြန်မာတွေရှိနေတာကိုသတိထားမိခဲ့တယ်ဆိုပြီးပြောပါတယ်။အပြင်ကအစားအသောက်တွေကိုလာပို့ဖို့တကားဖွင့်ချိန်မှာရဲတွေကဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။လူကုန်ကူးသူမိုဟာမက်ဟာရိုဟင်ဂျာတွေကိုမဲဆောက်ကနေတဆင့်ထိုင်းတောင်ပိုင်းနယ်စပ်ထိပို့ပြီးမလေးရှားနိုင်ငံစီရောက်အောင်ပို့ပေးနေတာအကြင်ကြီးရှိပြီဆိုတဲ့အကြောင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပဋိပက္ခတွေဖြစ်ခဲ့တဲ့2012ခုနှစ်နောက်ပိုင်းတဲကရိုဟင်ဂျာတွေဟာမလေးရှားနိုင်ငံဘက်ကိုတရားမဝင်နှီးလန်းနေနဲ့သွားဖို့ကြိုးစားခဲ့ကြပါတယ်။တချို့ကဆက်လေတွေနဲ့သွားဖို့ကြိုးစားရင်းသတင်းပန်းနဲ့ချီပြည်နယ်ထဲမှာဒုက္ခရောက်ခဲ့ကြတဲ့ဖြစ်ရပ်တွေရှိခဲ့တယ်လို့2015ခုနှစ်ကလည်းမလေးရှားကိုတရားမဝင်သွားဖို့ကြိုးစားကြတဲ့ရိုဟင်ဂျာ80ကျော်တဲကတချို့ကိုလူကုန်ကူးသူတွေကတတ်ဖြတ်ပြီးအလောင်းတွေမြေမြုပ်ခဲ့တဲ့ဖြစ်ရပ်ဖြစ်ခဲ့ပါတယ်။အဲ့ဒီလူကုန်ကူးမှုမှာပါဝင်ပတ်သက်ခဲ့တဲ့ထိုင်းစစ်တပ်အရာရှိတွေနဲ့အစိုးရအရာရှိတွေကိုနောက်ပိုင်းမှာထိုင်းအစိုးရကအရေးယူခဲ့ပါတယ်ရှင်။